ဒီကနေ့မေလ3ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်နေ့မှာသတင်းသမားတွေကိုအကာအကွယ်ပေးဖို့ကုလသမဂ္ဂအထူးရည်မှုချုပ်ကတောင်းဆိုလိုက်ပေမဲ့မြန်မာနိုင်ငံမှာတော့သတင်းသမားတွေလုံလောက်တဲ့အကာအကွယ်ပေးမှုတွေမရဘဲသတင်းလွတ်လပ်ခွင့်အခြေအနေလဲစိုးနေသေးတယ်လို့ CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကရောမြန်မာသတင်းသမဂ္ဂအဖွဲ့ကပါပြောကြားလိုက်ပါတယ်ဒေါက်ခင်မျိုးသက်ကပဲအပြည့်အစုံကိုဆက်ပြီးပြောပြမှာပါရှင
်သတင်းလွတ်လပ်ခွင့်ဟာလူပေါင်းအတိုင်းဝန်းအတွက်မရှိမဖြစ်လိုအပ်တယ်လို့ကုလသမဂ္ဂအထူးမှုချုပ်အန်တိုနီယိုဂူတာရက်စ်ကဒီကနေ့ကြောက်တဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်နေ့မှာပြောကြားလိုက်ပါတယ
် A free press is essential for peace justice and human rights for all it is crucial to building transparent and democratic society
ငင်းရေးတရားမျှတရေးနဲ့လူ့အခွင့်အရေးတွေအတွက်မရှိမဖြစ်လိုအပ်တာကသတင်းလွတ်လပ်ခွင့်ဖြစ်ပါတယ်ဒါဟာပွင့်လင်းမြင်သာတဲ့ဒီမိုကရေစီလူပေါင်းအတိုင်းဝန်းအတွက်အရေးပါသလိုတာဝန်ခံမှုတာဝန်ယူမှုတွေရှိလာအောင်လည်းသတင်းလွတ်လပ်ခွင့်ရှိဖို့လိုအပ်ပါတယ်ဒါအပြင်ဒါဟာရေရှည်ဖွံ့ဖြိုးရေးအတွက်ပါအရေးကြီးပါတယ်။သတင်းထုတ်တွေသတင်းလောကမှာအလုံးလုံးနေသူတွေဟာလူတွေစီးဖို့လိုအပ်နေတဲ့သတင်းတွေကိုပြောပြရင်းဒေသတွင်းသမဂ္ဂကမ္ဘာတဝန်းစင်ခေါ်မှုတွေကိုမိမောင်းထုတ်ပြနေကြသူတွေဖြစ်တဲ့အတွက်သူတို့ဟာလူထုအတွက်စိတ်တန်ဖိုးရှိပါတယ်
။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့သတင်းမှန်တွေကိုသိခွင့်ရရည်အတွက်သတင်းသမားတွေကိုအကာအကွယ်ပေးဖို့ဥပဒေတွေပြဋ္ဌာန်းချင့်သုံးပြီးဒါတွေကိုလိုက်နာအောင်အားဖြည့်ပေးဖို့လိုအပ်တယ်လို့ပြောပါတယ်။ဒါအပြင်သတင်းတောက်တွေပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်အပြစ်ပေးရမှာဖြစ်ကြောင်းပြောကြားခဲ့တယ်လို့သတင်းသမားတွေကိုအကာအကွယ်ပေးဖို့နဲ့သတင်းလွတ်လပ်ခွင့်ခိုင်မာအောင်လှုပ်ဆောင်ဖို့ကမ္ဘာနိုင်ငံအစိုးရတွေကိုတောင်းဆိုလိုက်ပါတယ်
။ On World Press Freedom Day 2018 I call on governments to strengthen
ဒီနေ့ကြောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာသတင်းလွတ်လပ်ခွင့်ခိုင်မာအောင်လှုပ်ဆောင်ပေးဖို့နဲ့သတင်းသမားတွေကိုအကာအကွယ်ပေးဖို့နိုင်ငံအစိုးရတွေကိုတောင်းဆိုပါတယ်။သတင်းလွတ်လပ်ခွင့်ကိုကာကွယ်ဆောင်ရှောက်ရင်းအမှန်တရားသိခွင့်ရရေးအတွက်ယက်တီကြဖို့ပန်ကြပါရယ
်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုကိုကြည့်ရင်မနှစ်ကအဆင့်138ရှိရကနေဒီနှစ်မှာတော့အဆင့်6ဆင့်ရော့ကြပြီး139ဖြစ်သွားတယ်လို့နိုင်ငံပေါင်း180ရဲ့သတင်းလွတ်လပ်ခွင့်ကိုစမ်းစစ်ဖော်ပြတဲ့ RSF ရဲ့2019အညွှန်းကိန်းမှာဖော်ပြထားပါရယ်မြန်မာနိုင်ငံရဲ့လက်ရှိသတင်းလွတ်လပ်ခွင့်အခြေအနေနဲ့ပတ်သက်ပြီးဘယ်လိုမြင်ပါသလဲလို့ CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီကအာရှရေးရာညွှန်ကြားမှု Steve Butler ကိုမေးကြည့်ပါတယ
်။ It's terrible that you know the fact that you have two journalists from Reuters who are in prison who are obviously not
တိတ်ခိုးဆိုးနေပါလေ။ Reuters သတင်းဌာနကသတင်းတောင်နှစ်ယောက်ကိုထောင်ထဲမှာဖမ်းထားပါတယ်။သူတို့ဟာဘယ်ဥတွေကိုမှမချိုးဖောက်ခဲ့ဘူးဆိုတာထင်ရှားနေတာမို့တိတ်ခိုးဆိုးတဲ့အခြေအနေပါ။သူတို့ထောင်ချောက်ဆင်ဖမ်းခံရတယ်ဆိုတာကိုရဲအယားရှိကထွက်ဆိုခဲ့တာဖြစ်ပြီးအခုထွက်ဆိုချက်ကိုတရားရုံးကလက်ခံလိုက်တဲ့အတွက်မျှော်လင့်ချက်ရှိလာပါတယ်။ဒါပေမဲ့လည်းသတင်းတောက်တိုင်းအတွက်ဒီလိုအဖမ်းခံရမယ့်အန္တရာယ်ရှိနေတယ်ဆိုတာကိုသတိပေးရရောက်နေစေပါ
။ဦးသိန်းစိန်အစိုးရလက်ထက်မှာသတင်းလွတ်လပ်ခွင့်အ ਨੇ အချင်းရလာတာမို့ NLD အစိုးရလက်ထက်မှာသတင်းလွတ်လပ်ခွင့်တွေပိုရှိလာမယ်လို့မျှော်လင့်ထားကြပေမဲ့ဖြစ်မလာဘူးလို့နော်ဝေးခြေစိုက်မြန်မာသတင်းတမကကဥမ္မမောင်မြန်းကပြောပါတယ်။အခု Reuters သတင်းတောက်နှစ်ယောက်ထောင်ချောက်ဆင်အဖမ်းခံရတယ်ဆိုတဲ့ကိစ္စပေါ်လာခဲ့တဲ့နောက်မှာတော့နိုင်ငံအတွက်ပိုးပြီးနာမည်ပြည့်စရာဖြစ်လာရတယ်လို့ဆိုပါတယ
်။တရင်လွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့နာမည်ပြည့်ရှိတဲ့နိုင်ငံအနေနဲ့အခုလိုမျိုးတရင်နောက်တီကိုလုံခြုံရေးကနေထောင်ချောက်ဆင်ဖမ်းတယ်ဆိုတဲ့ကိစ္စပေါ်လာတဲ့အခါကျတော့ကျွန်တော်တို့ပိုးပြီးနာမည်ပြည့်ရတယ်တိုင်းပြည်အနေနဲ့နောက်တစ်ချက်ကဒီအရသားတွေကိုလုံခြုံရေးတွေကတတ်တဲ့ကိစ္စဥပဒေနဲ့ညှိနှိုင်းတဲ့ကိစ္စရာဇဝတ်မှုအဲ့ဒီဟာကိုဒီတရင်သမားတွေကအမှန်တိုင်းဖော်ထုတ်ဖို့ကြိုးစားတာကိုနိုင်ငံတော်လုံခြုံရေးဆိုတာကိုအကြောင်းပြပြီးတော့သူတို့ဖမ်းတယ်ဆိုတဲ့အခါကျတော့ကမ္ဘာအညမှာဘလို့ဖြစ်သွားတယ်လဲဆိုတော့သတင်းတောက်တွေကဒါတွေကိုအမှန်တိုင်းသတင်းပို့ဖို့ကြိုးစားပါရဲ့နဲ့အစိုးရကတမင်တကာတားမြစ်တယ်ဆိုတဲ့နာမည်ပြက်တည်းထပ်ဖြစ်တယ်
။ဒီကိစ္စကိုသတင်းတောက်တွေသာဖော်ထုတ်နိုင်ပြီးအရသာအစိုးရဘက်ကနေကြိုးပြီးသိနိုင်ခဲ့မယ်ဆိုရင်အခုလောက်ထိနာမည်ပြက်ရတာမျိုးဖြစ်မလာနိုင်ဘူးလို့ယုံကြည်တဲ့အတွက်သတင်းလွတ်လပ်ခွင့်ပေးရဟာတိတ်ကိုအရေးပါကြောင်းလက်ရှိအစိုးရကိုသိစေခြင်းတယ်လို့လည်းပြောပါရယ်။
အဲ့ဒီအချိန်တုန်းကသာသတင်းတော့တွေကမှန်မှန်ကန်ကန်သတင်းပို့နိုင်ခဲ့လို့အရသာအစိုးရဘက်ကနေကြိုတိရမယ်ဆိုလို့ရှိရင်အရသာအစိုးရကလုံခြုံရေးတွေလုံးတမျှမျက်စိမှိတ်ပြီးကာကွယ်တဲ့ဘဝမရောက်ဘူးအခုကျွန်တော်တို့မြင်နေရတာကမ္ဘာအမြင်မှာဘလို့ဖြစ်သွားတယ်လဲဆိုတော့ဒီဒေါက်ဆန်းစုကြည်တီစစ်တပ်ကမတရားမှုတွေကိုခေါင်းငိမ့်ပြီးတော့လိုက်ပြီးတော့ကာကွယ်ပေးနေတယ်လို့ကမ္ဘာကြီးကမြင်တယ်မြင်တဲ့အခါကျတော့ကျွန်တော်တို့တိုင်းပြည်နဲ့ပုံသိခါကြတယ်ဒီမိုကရေစီအစိုးရတစ်ခုအနေနဲ့တိုင်းပြည်ကိုပြုတ်ရင်ပြောင်းလဲဖို့ဆိုပြီးတော့အာဏာယူခဲ့တဲ့အစိုးရလည်းသိခါကြတယ်တကယ်လို့သာသတင်းလွတ်လပ်ခွင့်ရှိမယ်ဒီသတင်းတွေကိုဆောင်ရုံးကလေးကလွတ်လွတ်လပ်လပ်သတင်းပို့နိုင်ခဲ့မယ်ဆိုရင်ကျွန်တော်တို့ပြည်သူတွေလည်းအမှန်အမှားကိုသိရှာသိမယ်ကိုတိုင်းပြည်ကိုဘယ်လောက်ချစ်ချက်ကိုယ့်ရဲ့လုံခြုံရေးတပ်တွေက နိုင်ငံတကာအမြင်မှရောပြည်တွင်းဥပဒေအရရောရာဇဝမှုမြောက်နေတဲ့ကိစ္စတွေကိုလုပ်နေရဆိုရင်ကြားနိုင်ကျွန်တော်လည်းသိခံမှာမဟုတ်ဘူး။အဲ့တော့အစိုးရကလည်းပဲတင့်တော်သူလို့သူတို့စီစဉ်နေမယ်။သူတို့ကရပ်တန့်လို့ရနိုင်တဲ့အနေအထားရှိကောင်းရှိခဲ့လိမ့်မယ်အဲ့ဒီအချိန်တော့။အခုကတော့ကုလသမဂ္ဂနဲ့ထိတ်တိုက်တိုးတဲ့အဆင်ရောက်နေပြီ။ဒါတွေအားလုံးကတကယ်တော့အခြေခံကြကြပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံမှာသတင်းလုံးလောက်ကမရှိလို့ဖြစ်တဲ့ကိစ္စတွေလို့ကျွန်တော်ကတော့မြင်နေခင်ဗျ
။နိုင်ငံပေါင်း195နိုင်ငံကလွတ်လပ်ခွင့်ဆိုင်ရာစစ်တမ်းကောက်ယူခဲ့တဲ့ Freedom House အဖွဲ့ကတော့မြန်မာနိုင်ငံကိုတစ်စိတ်တစ်ပိုင်းသာလွတ်လပ်ခွင့်ရှိတဲ့နိုင်ငံဖြစ်နေဖော်ပြထားပါတယ်။